ိုင်းလက်ဒက်နိုင်ငံဘက်ခြမ်းကပြန်လာတဲ့နေရဆွန့်ခွာသူပေါင်း60ကျော်ဟာတရားမဝင်ဝင်ရောက်မှုနဲ့ဒေသခံအာဏာပိုင်တွေရဲ့ဖမ်းဆီးရေးယူတာခံခဲ့ရပြီးတမရလူငင်းချမ်းကွန်းနဲ့လူငင်းပြည်ခံမှရှင်လူငင်းချမ်းတာကွန်းနဲ့ပြန်လွတ်ပြီးခဲ့တယ်လို့နိုင်ငံတော်အတိုင်းအမြင်ရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်။နေရပြန်လာသူတွေဟာအရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာကိုတော့ဥစွာစစ်ဆေးအရေးယူမှာဖြစ်ပါတယ်လို့လည်းဒီထုတ်ပြန်ချက်မှာဆိုထားပါတယ်။ဒီချက်ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေနေရပြန်လာလူတွေအတွက်အဓိကစိုးရိမ်ချက်လို့ဖြစ်နေတာမို့ဒီအတွက်တမာတမတ်ကြတဲ့ဂျားအဖွဲ့ကဝင်ဖြည့်ရှင်းတင်တယ်လို့အကဲခတ်တွေကတိုက်တွန်းပါတယ်မတ်စုမွန်စုံစမ်းမေးမြန်းထားတာပါရှင
်ဒီကနေ့လေလာ28ရက်နေ့ရက်စွဲနဲ့နေရဆွန့်ခွာသူများဘင်္ဂလားဒေ့ရှ်နိုင်ငံမှာပြန်လည်ရောက်ရှိခြင်းဆိုပြီးနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်ဒီထုတ်ပြန်ချက်ထဲမှာတော့မိမိတို့ရဲ့သဘောဆန္ဒအရောက်ပြန်ရောက်လာတဲ့သူတွေကအကြမ်းဖက်မှုတွေမှာပါဝင်ခဲ့ခြင်းရှိမရှိစစ်ဆေးပြီးတော့သမ္မတရဲ့ပြည်ထောင်လူငယ်ရေးခွင့်ပြုသူ58ဦးတရားစွဲဆိုမှုရုပ်သိမ်းခံရသူ4ဦးစုစုပေါင်း62ဦးကိုမနေ့မေလ26ရက်နေ့ကဘူးစည်းကောင်ကနေပြီးတော့ငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ပြီးတနိုင်ငံသဘောတူညီချက်တွေနဲ့အညီလိုအပ်တဲ့ပုံစံတွေကိုဖြည့်ဆွတ်ပြီးရင်တော့စာဖိုးကောင်ကြားစခန်းမှာခေတ္တများချထားမယ်လို့ဆိုပါတယ်တနိုင်ငံသဘောတူညီချက်တွေအရာလိုအပ်တဲ့ပုံစံဖြည့်လက်ခံရေးစခန်းတွေကနေတစ်ဆင့်ဝင်ရောက်ရမယ်ဆိုတာမသိလို့အခုကာလအတော်အတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကနေကိုယ့်အစီအစဉ်နဲ့ကိုပြန်လာတဲ့သူတွေကိုဒေသခံအဖွဲ့အစည်းတွေဘက်ကတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးပြီးတော့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်ဒီလူတွေကိုပြန်လည်လက်ခံရေးဂျာစကန်မှာထားရှိနိုင်မှုအတွက်စနစ်တကျစီစစ်ပြီးတော့ကြားခံထားတဲ့ပြစ်ဒဏ်တွေကိုတမရကလူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်ဖြစ်စဉ်နဲ့ဆက်လျင်ပြီးအကြမ်းဖက်မှုနဲ့ပတ်သက်သူတွေကိုတော့တရားဥပဒေစိုးမိုးရေးအရာထိရောက်စွာအရေးယူဆောင်ရွက်မယ်ဆိုတာကိုနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်အကြမ်းဖက်မှုဖြစ်စဉ်တွေအတွင်းနယ်မြေရှင်းလင်းမှုတွေကြောင့်တင်းချီထွက်ပြေးခဲ့ရတဲ့ဒုက္ခတွေဒီမှာနေရရင်ကိုပြန်လိုပေမဲ့မတင်ကာမှုတွေနဲ့ဆွဆဲပြီးဖမ်းဆီးအရေးယူခံရမယ့်အရေးစိုးရိမ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်ဘာလူခါလီဒုက္ခတွေစခန်းနေဦးရီဆလန်ကပြောပါတယ
်မမစီရဘက်ကတော့ကလေးမိမလူကြီးကအာသာအဖေးစီပြီးတော့သူတို့ကမမမကန်ဆွဆဲတာရှိတယ်ဒါပေမဲ့ကာမဒီမှာရောက်လာတဲ့ဒုက္ခတွေကအာသာဖွဲ့နဲ့ဘာမှဆက်နေမှုရှိနေလို့မဟုတ်ဘူးအရင်ကတော့လည်းမမစီရဘက်ကအင်တာနက်ဝက်ဆိုင်မှာပြတာရှိတယ်အာသာဖွဲ့မှာအမျိုးသမီးတွေကလေးငယ်တွေကိုမော်အဲ့လိုဆွဆဲတာရှိတယ်အခုအမှဖြေတဲ့မှာအဖမ်းခံရတယ်လိုဘမကန်းကြောက်တော့ပေါ့နိုင်ငံပတိကမှာအခုအဖမ်းခံရတယ်အကြီးမဲ့ပြည်သူတွေပါအဲ့မှာသူတို့ကိုလည်းအာသာဖွဲ့ချီပြီးတော့မမမကန်ဆွဆဲပြီးတော့ဖိနှောက်ကြတာပါအခုလည်းကျွန်တော်ဒီမှာရောက်လာတဲ့လူ9တင်းကျော်10တင်းပါလူတွေလည်းအခုလုံးအဲ့လိုစိုးရင်စိတ်နဲ့နေကြပါတယ်ကျွန်တော်ကဒီစာကိုရှင်းလိုက်တဲ့အချိန်မှာအဲ့ဒါကိုလောကစိမေတန်းရမာတာကျွန်တော်ကစိတ်နဲ့ရုပ်ကိုပြန်တော့မှာပါမဆင်ကျွန်တော်ကကိုလောလောဆယ်ဆယ်အဲ့ဒီစိစာကြောင့်ကျွန်တော်ကပြန်ကန်းဆိုတာလုံးဝမသိနိုင်ပါဘူ
းအစိုးရဘက်ကလည်းနေနေတရားဥပဒေစိုးမိုးရေးအတွက်ထိရောက်စွာကြိုက်တယ်မှာဖြစ်တယ်လို့ဒုက္ခတွေဒီဘက်ကလည်းမတရားဖမ်းဆီးခံရမှာကိုစိုးရိမ်မှုတွေရှိတဲ့အတွက်ဒီဖြစ်စဉ်နဲ့ပတ်သက်လို့ဗန်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုဖြစ်စေဖို့တမာတမတ်ကြတဲ့ဂျာဝင်ဖြေရှင်းမှုတွေရှိတဲ့နယ်လို့နိုင်ငံရေးအကြေခန့်ဒေါက်တာခေဇော်ဝင်းကဆိုပါတယ
်ဒီတမာတမတ်ကြပြီးတော့ပြောစက်ပါတီရဲ့ခေါကပေါကန်နျူထရယ်ဘက်ခေါကပေါကနော်ဒါကကဘာမလိုက်မဲ့အထွက်တစ်ခုပါပြီးတော့ရက်တီပြင်းရမယ်အဲ့ဒီခါကျမှပဲဖြစ်တယ်ဘုရားကဒီဘက်ကယုံကြည်မှုရှိနေတယ်ဆိုတော့အဲ့လိုဝင်လိုက်မှာဟိုဘက်ကလည်းပြောမယ်ဆိုရင်ဒီလိုအမကညာတခုပြီးမှာဟောပြန်ဝင်လာမှာပဲနော်အခုဝင်လာတဲ့50တရားကဒီမှာအနေနဲ့အဲ့လိုဖြစ်ဆက်ဆောင်အောင်ပြီးရဲ့ဘာလဲဆင်းတာကောင်းပါလေနော်ခုကြီးပြန်လာမယ်ဆိုလို့ရှိရင်သူလည်းဒါလေးကတော့သူတို့ဟိုမြေတိမ်ဟိုလိုတခုရမှာပေါ့ငါတို့လည်းဆားစီရတဲ့ဥွေအိမ်ကြီးရေးနော်ဒါမှမဟုတ်တော့ပြန်လာခဲ့ရတယ်ငါတို့ကတော့ကဲ
ဒါနဲ့ဒါပေမဲ့အခုပြန်ထုတ်ပေးတဲ့ဆိုတော့သူတို့လည်းလည်းတော့ဝန်ဆောင်ပါပဲလေ။ဒါလေးကိုကျေစွပါရစေ။နော်။ဒီခိုင်ပြည်နယ်စံဖတ်ဖြစ်စဉ်တွေအတွင်းမှာကို ARC အစံဖတ်အဖွဲ့အစည်းနဲ့ဆက်နွယ်တယ်ဆိုပြီးဒေသခံမွတ်စလင်တော်တော်များများဖမ်းဆီးခံရတယ်လို့နှိစီထောင်နှံတွေလည်းချမှတ်ခဲ့ရတာရှိလို့ဒေသလူရကိုထွက်ပြေးတိမ်းရှောင်ခဲ့ရသူတွေများတယ်လို့ဒုက္ခသည်ဥယီဆလကပြောပြပါရစေ။
အခုခြေထဲမှာဖန့်ကန်နေရတယ်အစင်းရဲ့ရွာသားတွေကသူကဘာမှဆောင်ရွက်တက်တာမရှိဘူးအဲ့လိုဝင်နေတဲ့ပါရဲ့တပတ်ဟိုတတိကျမှာအလောက်ခံလုပ်ခဲ့တယ်နောက်အစင်းရဲ့ရွာသားတွေပါတယ်နောက်ဘာမှမသိတောင်ပြောင်းနားမလဲတဲ့အဲ့လိုလူတွေကအဖမ်းခံရပြီးတော့အာသာစုပြီးတော့မနာဆွေးရတာမမကန်ဆွတ်ပြီးတော့ဒီရှိဆောင်ဆောင်ချမ်းမင်းနေတာကိုကျွန်တော်တို့သိနေရတယ်အခုလည်းဒီမှာရောက်လာတဲ့ဒုက္ခစရိယာနေရကိုပြန်မဆွေးရင်သူကမမဆွေးရကလောက်ချပြန်ကြည့်ပြီးတော့အာသာအဖမ်းနဲ့ဆင်းတယ်လို့ရှိတယ်ဒီလိုပဲဆီမာဂိုအစိုးရအလုံးသိနေကြပါတယ်ခင်ဗျာ
အစိုးရဘက်ကတော့ဒုက္ခတွေကိုလက်ခံမှုအစင်းလေးဖြစ်နေပြီလို့ဆိုပေမဲ့အခုချိန်ထိကတော့လုံခြုံရေးစိုးရိမ်ချက်ကြောင့် ဒုက္ခတွေပြန်လည်ဝင်ရောက်လာတာမရှိသေးပါဘူး။နေရာစုခွာသူတွေပြန်ရောက်လာလို့ရှိရင်အကျဉ်းထမှုတွေမှာပါဝင်ပတ်သက်ခြင်းမရှိရင်တော့အရေးယူဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုနှစ်ဦးနှစ်ဖက်သဘောတူညီခဲ့ကြတယ်ဆိုတာကိုလည်းထည့်သွင်းဖော်ပြထားပါတယ်ရှင်။